တရုတ်မြန်မာနယ်စပ်မူဆယ်မြို့ကမြန်မာကုန်တယ်တရာလောက်ရဲ့တရုတ်ဗန်စီရင်ကိုတစ်ဖက်နိုင်ငံအစိုးရကဒီရက်ပိုင်းအတွင်းပိတ်ပင်လိုက်ပါတယ်။အရင်နှစ်ကတော့လောင်းကစားမှုမူရည်စေဝါစတဲ့တန်ရာမှုတွေနဲ့ပိတ်ပင်ခဲ့ပြီးဒီဒီချိန်မှာတော့ဘာကြောင့်ပိတ်တယ်ဆိုတာအထူးကြမသိရသေးပါဘူး။မြန်မာအာဏာပိုင်ကြီးဘက်ကတော့အပိတ်ခံရတဲ့စီရင်တွေကောက်ယူထားသလိုစီရင်ရပြီဆိုရင်ပြန်လည်ဖွင့်ပေးနိုင်ဖို့အတွက်ဆောင်ရွက်နေပါတယ်။ဒီအကြောင်းကိုတော့ကိုမိုးစောကတင်ပြမှာပါ။
ဟုတ်ကဲ့မူဆယ်မျိုးကမြန်မာကုန်စည်တချို့ရဲ့တရုတ်နိုင်ငံကဗန်စင်းရင်းတွေကိုတရုတ်အာဏာပိုင်တွေကပြီးခဲ့တဲ့တောက်ကြနေ့ကစတင်ပိတ်လိုက်တာဖြစ်ပါတယ်။ဒီကနေ့အထိဗန်စင်းရင်းပိတ်ခံရသူ100လောက်ရှိမယ်လို့မူဆယ်မျိုးကဆန်စပါးကုန်စည်ကြီးတဦးကပြောပါတယ
်။ပိတ်ခံရတဲ့လူတွေရောရှိတယ်ဗျ။ကျွန်တော်တို့ဒီကလောက်တော့100လောက်ပဲရှိနေတာ။ဇမိုင်းတွေကကျွန်တော်တို့ဆန်စပါးပုံမွေးရပါလို့ဆိုတော့ကျွန်တော်အတိအကျတော့မသိရဘူ
း။ပြီးခဲ့တဲ့တနင်္ဂနွေနေ့ကမူဆယ်မျိုးမှာဆန်စပါးကုန်စည်တိုင်ဖွင့်ပွဲကျင်းပခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ဇွန်လအတွင်းကလည်းမြန်မာနိုင်ငံသားတွေရဲ့ဗန်စင်း340ကျော်နဲ့တရုတ်နိုင်ငံသားတွေရဲ့ဗန်စင်း100ကျော်လောက်ပိတ်ခဲ့ပါတယ်။အဲ့ဒီအချိန်ကတော့တရုတ်နိုင်ငံကလောင်းကစားငွေကြေးခွာချတာ၊မိုးရစီဝါရောင်းဝယ်တာ၊လက်နက်ကင်အဖွဲ့အစည်းတွေနဲ့ဆက်ဆက်တာကြောင့်လို့အကြောင်းပြခဲ့ပါတယ်။လောလောဆယ်မှာတရုတ်အာဏာပိုင်တွေကဘာကြောင့်ပိတ်ပင်နေဆိုတာကိုအကြောင်းကြားလာတာမရှိသေးကြောင်းမူဆယ်မျိုးကုန်သည်ကြီးများအတင်းကဥထုံးဦးကပြောပါတယ်
။ဆိုစီရလည်းလို့စားရပါလေဘာမှတက်မလာကြသေးဘူးလေအဲ့လိုမျိုးဖြစ်နေတယ်နော်အဲ့တော့ကျကျွန်တော်လည်းကြိုးဦးကဖက်တယ်ပေါ့ကွာ
မူဆယ်မျိုးကကုန်တဲ့အတိုင်းဝိုင်းကြမှာတော့ဒီကြိုးတပိတ်ခံရသူတွေမှာဆန်စပါးကြံတဲ့တရားကုန်တယ်ပြီးအများစုပါဝင်ကြောင်းနဲ့တရုတ်နိုင်ငံဘက်ကဆန်စပါးပေးပြောင်းကြံတရားစရာတွေကိုတရားဝင်တင်သွင်းခွင့်မပြုထားကြောင်းလည်းပြောပါတယ်ဒေတာကန်ကုံတွေတွေကတော့လက်ရှိမှာနေဆက်ကုံတွေကြီးဟာပုံမှန်အတိုင်းရှိပေမဲ့ငွေကြေးလွတ်လပ်မှုနှုံထားမှာတော့မြန်မာငွေဟာအနည်းငယ်ဈေးကျခဲ့ကြောင်းပြောပါတယ်။မူဆယ်ခရိုင်ဒုတိယအုပ်ချုပ်ရေးမှူးဦးစန်းလိုင်ကမူဆယ်နမ်ခန်ကုံတွေကြီးများအတင်းစီကနေပိတ်ပင်ခံရတဲ့မြန်မာနိုင်ငံသားတွေရဲ့ဗန်စင်းအကြီးအတွက်ကိုကောက်ယူနေကြောင်းနဲ့စီရင်အတိအကျရရင်ပြန်ဖွင့်ပေးဖို့အတွက်တရုတ်အာဏာပိုင်တွေနဲ့ညှိနှိုင်းသွားမှာဖြစ်ကြောင်းပြောပါတယ်။
ကျွန်တော်တို့ခရိုင်စင်းရခရိုင်ဌာနဆိုင်ရာခရိုင်ပြည်ဦးရုံကတော့အဲ့လိုမျိုးအတိအကျနာမည်စင်းလက်စင်းရလာလို့ရှိရင်ဆက်ဆက်ပြောတဲ့နာမည်ပေါ့နော်အကောင့်ရယ်တန်နာမည်ရယ်အဲ့သုံးခုရလာတဲ့ကျွန်တော်တို့ပြပရေးရကိုဒါတွေကိုအမြန်လို့ဖြည့်ဖြည့်ပြီးတော့ဖွင့်လက်ပေးနိုင်ရတဲ့ကိုကျွန်တော်တို့အကြောင်းကြားပြီးခြေဒီမှာပြပရေးဆက်ဆံဌာနရှိတယ
်2019ခုနှစ်ဇွန်လတုန်းကတော့မြန်မာနဲ့တရုတ်အာဏာပိုင်တွေတစ်ဖက်ညှိနှိုင်းပြီးတဲ့နောက်တစ်ပတ်အတွင်းမှာပိတ်ခံရတဲ့မြန်မာနိုင်ငံသား340ကျော်အနက်က290လောက်ကိုပြန်ဖွင့်ပေးခဲ့ပူပါတယ်2019ခုနှစ်မလအတွင်းကတော့ MNDAA ကကိုကန်တပ်ဖွဲ့ရဲ့ရန်ပုံငွေလက်ခံရာဗန်စင်းတစ်ခုကိုတရုတ်အစိုးရပိုင်စိုက်ပျိုးရေးဘဏ်ကပိတ်ခဲ့ပူပါတယ်